အမေရိကန်အာဂါသယင်မှုတဦးနဲ့ရုရှားအာဂါသယင်မှုတဦးဟာနိုင်ငံကအာဂါသစခန်းမှာတနည်းကြာတာဝန်ထမ်းဆောင်ဖို့ရောက်ရှိသွားပါပြီ။အသက်50ကျော်အရွယ်စကော့ကယ်လီနဲ့မစ်ခဲလ်ကိုနီအီယန်ကိုရူဟာနှစ်ဦးဟာနောက်နှစ်မတ်လအထိတာဝန်ထမ်းဆောင်မှာဖြစ်ပြီးဒါဟာအာဂါသစခန်းမှာတာဝန်ထမ်းဆောင်တာအချိန်အကြာဆုံးဖြစ်ပါတယ်။ပုံမှန်အဖြစ်6လလောက်သာအာဂါသမှာတာဝန်ထမ်းဆောင်တာကနေတနည်းအထိနေထိုင်ပြီးလူသားတွေရဲ့ရုပ်ပိုင်းနဲ့စိတ်ပိုင်းဆိုင်ရာအပေါ်ဘယ်လိုမျိုးတရားမှုရှိမလဲဆိုတာကိုလေ့လာဖို့ဒီသိပ္ပံပညာရှင်တွေကမျှော်လင့်ထားတာပါ။အာဂါသယင်မှု3ဦးပါဝင်တဲ့အဖွဲ့ဟာ Research to Use အာဂါသယင်နဲ့စနေနေ့မှာအာဂါသစခန်းစီကိုထောက်ခံသွားခဲ့တာပါ။